င်္ဂလာပါခင်ဗျာဒီနေ့တည်းလီလိုင်းစီစဉ်မှာတော့တရုတ်နိုင်ငံကတရုတ်နိုင်ငံနဲ့မြန်မာနိုင်ငံကရှေးလေးလုံးလှုပ်ရှားမှုတွေရဲ့အကျိုးဆက်တွေကိုဆွေးနွေးမှာပါမြန်မာနိုင်ငံမှာရှေးလေးလုံးအောင်ချောင်းမှုပေါ်ပေါက်ခဲ့ပြီးနောက်တစ်နှစ်မှာပဲကျင်းပတဲ့တရုတ်နိုင်ငံဘေကျင်းမြို့တော်ကတရုတ်နိုင်ငံအရေးခင်းရာဒီသတင်းပတ်ထဲမှာပဲ230ပြည်ပါတယ်ဒီမိုကရေစီလွတ်လပ်ခွင့်တွေအတွက်ကြောင်းသားလူငယ်တွေဥဆောင်ခဲ့ကြတဲ့လှုပ်ရှားမှုနှစ်ခုစလုံးကိုတော့အာဏာပိုင်တွေကဖြုတ်ခွင်းတာခံရပါတယ်ဆိုတော့ဒီလှုပ်ရှားမှုတွေရဲ့လက်တွေ့မှာအခြေအနေဖြစ်သွားခဲ့သလားဒါမှမဟုတ်လေအပြောင်းလဲတွေအတွက်စုံတရာတွန်းအားတွေဖြစ်ခဲ့သလားသင်ခန်းစာယူစီကဘာတွေကြံခဲ့တယ်ဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်ကျွန်တော်တို့ပင်နယ်ဆွေးနွေးဖို့အတွက်မြန်မာအရေးအခက်အခဲပုံစံတွေဖြစ်ကြတဲ့မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ ISP မြန်မာရဲ့ကနေဦးအောင်သူညင်းနောက်တစ်ခါကျုပ်နိုင်ငံခြေဆိုင်ဒီမြန်မာအရေးသုံးသပ်သူဖြစ်တဲ့ဒေါက်တာလှကျော်စိုးကိုဖိတ်ခေါ်ထားပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုံစံတွေဟိုဒီလှုပ်ရှားမှုနှစ်ခုရဲ့နောက်ခံအခြေအနေတွေကိုသုံးသပ်ချက်ကိုကျွန်တော်ကြားချင်ပါတယ်ဆိုတော့အရင်ဆုံးတော့ဒီကိုအောင်သူငင်းဆွေးနွေးပေးပါလားခင်ဗျာကိုအောင်သူငင်းကိုယ်တိုင်လည်းဒီရှေးလေးလုံးကာလတွေမှာဖြတ်သန်းခဲ့ပြီးတဲ့သူတယောက်အနေနဲ့ဒီတင်းကျပ်တဲ့အုပ်ချုပ်မှုတွေအောက်မှာပဲဖြစ်ခဲ့တဲ့ဒီလှုပ်ရှားမှုတွေမှာပေါ့လေနိုင်ငံတကာအာနောက်ဆုံးမှာအာယုံဆိုင်ခံခဲ့ရတဲ့အထိဖြစ်ခဲ့တယ်ဆိုတော့ဒီလှုပ်ရှားမှုတွေကိုအဓိကအဖြစ်ဘလို့အကြောင်းရင်းရာတွေကစစ်ဆော်ခဲ့ရလဲလို့ကိုအောင်သူငင်းသုံးသပ်နိုင်မလဲခင်ဗျာ
ဟုတ်ကဲ့ဟိုမြန်မာပြည်မှာတော့ကျွန်တော်တို့က1988မှာစတယ်ဆိုတော့ပို့ပြီးတော့ဟိုအစောပိုင်းဖြစ်တာပေါ့နော်ကျွန်တော်သူတပြင်းတော့ကျွန်တော်မြင်လာတော့ကျွန်တော်တို့ဒီမှာဖြစ်ခဲ့တဲ့အထူးကြီးကြက်တဲမှုကြဆင်းရဲတာရောကျွန်တော်တို့တိုက်ကြီးတဲ့ပုံပစ္စည်းတွေရှားပါလာတယ်နောက်တစ်ခါဒီစနစ်ကြီးကအလုံးမဖြစ်ဘူးလို့သိလာတဲ့အခါကျတော့ကျွန်တော်တို့ဒီဘက်ပေါင်းစုံအခြေအနေတွေကြောင့်ဖြစ်တယ်လို့ထင်ပါတယ်ဆိုတော့တရုတ်ပြည်မှာကျတော့အခြေအနေကတမျိုးပြအဲ့တော့1900ကျွန်တော်တို့80နှောင်းပိုင်းပေါ့နော်ဒီကျွန်တော်တို့တိတ်ချောင်ဖိန်ဥဆောင်ပြီးတော့တရုတ်ပြည်မှာပြည်ဝင်ကြောင်းလဲမှုတွေစနေပြီစတဲ့အချိန်မှာပဲဒီတရုတ်ပြည်မှာကဘာဖြစ်လာလဲဆိုတော့ဒီချက်ကိုပိုပြောင်းသင့်တယ်ဆိုတော့အမြင်လည်းရှိပါတယ်နောက်တစ်ခါဒီတရုတ်နိုင်ငံကဒီခေါင်းဆောင်ကြီးခွာကိုဖုံးတော့တရုတ်နိုင်ငံကဒီခေါင်းဆောင်ကြီးခွာကိုဖုံးပေါ့နော်တည်ွားတဲ့ခါကျတော့သူ့ရဲ့အာသုဘကိုအကြောင်းပြုပြီးတော့ဒီလူငယ်တွေအကြောင်းသားတွေကဆန္ဒပြတယ်အထူးသဖြင့်တော့ခွာကိုဖုံးကဒါပြည်ရင်ပြောင်းလဲရေးရဲ့ခေါင်းဆောင်ကြီးဖြစ်သူတို့အပြစ်မှပြတာပေါ့ဆိုတော့အဲ့တော့ဒါကပြောမဆိုရင်တော့တရုတ်ပြည်မှာကတော့ဒီပြောင်းလဲမှုကတစုံတရာစနေပြီပြီးတဲ့ခါကျတော့မှကျွန်တော်တို့ဒီလိုဟိုဆန္ဒပြပွဲတွေဖြစ်လာတာပေါ့နော်အဲဤကုန်းချုပ်ကတော့ပြူပါတယ်ခုနလိုနှစ်ခုစလုံးကအကြမ်းဖက်ဖြုတ်ခွဲခံခဲ့ရပါတ
ယ်ဟုတ်ကဲ့ဆီမဒေါ်လာကျော်စောခင်ဗျာအခုကျွန်တော်တို့ဒီဖြစ်ခဲ့တဲ့ဒီဟိုလှုပ်ရှားမှုနှစ်ခုစလုံးနဲ့ပတ်သက်လို့ပေါ့လေအဓိကစိတ်ဆော်ခဲ့တဲ့အကြောင်းရင်းတွေကဘာလဲလို့များဆီမအနေနဲ့သုံးသပ်လဲခင်ဗျာ
အဓိကကတော့အခုနဟိုဥအောင်သူငင်းပြောတာအဲတော်တော်ပြည့်စုံတယ်လို့ဖြစ်သွားပါပြီတခုပါပဲဟိုအဲ့ဒီဟိုအဲ့ဒီကျောင်းသားတွေအဓိကထားပြီးတော့ဆန္ဒပြတာဟွာကူဖုံးမဟုတ်ဘူးဟူရောက်ပန်းမှာအထွေထွေအတွင်းမှုဟူရောက်ပန်းဟူရောက်ပန်းကဟိုသူကဟိုနေပါလေအဲပြုပြင်ပြောင်းလဲရေးတွေလုပ်ဖို့အတွက်အကြီးကျယ်ဟိုရှေ့ဆောင်ခဲ့တဲ့လူဖြစ်တော့အဲဒီတရုတ်ဒီ begin တက္ကသိုလ်အစားတာပေါ့နော်အဲ့ဒီဟို Tiananmen Square မှာသူတို့ begin တက္ကသိုလ်အစားပြီးတော့ဒီပြုပြင်ပြောင်းလဲမှုတွေကိုရပ်လိုက်မှကြောက်တာဆက်လက်ပြီးတော့လှုပ်ဆောင်မှုတစ်ဖက်ကအကြီးကျယ်တိုက်တွန်းလာတာအဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်လို့ဒီလိုတရုတ်အစိုးရပြောတာတွေကတော့ဒီလိုရှိတယ်1988ခုနှစ်မှာတိတ်လျှောက်ပင်ခုနကပြောသလိုတက်လာတဲ့အခါမှာဒီတကားဖွင့် policy ပြုပြင်ပြောင်းလဲရေးနဲ့တကားဖွင့် policy လုပ်ရင်တကားဖွင့်လိုက်လို့ရှိရင်လေကောင်းလေတန်လဲဝင်မယ်ထို့အတူပဲအဲဘယ်လိုခေါမလဲချင်းလေးရင်းတွေလဲဝင်မယ်ပေါ့ဗျာမကောင်းတဲ့အကျင့်တွေလဲဝင်လာမယ်ပေါ့စော်ကြီးတွေကအဲတိတ်လျှောက်ပင်ကတော့သတိပေးတာပဲသို့တော်လဲဟိုတကယ်လို့ဖွင့်ကိုမဖွင့်ဘူးဆိုရင်တော့လေကောင်းလေတန်လဲမဝင်ဘူးချင်းလဲမဝင်ဘူးပေါ့အဲ့တော့တကားဖွင့်လိုက်တယ်ဆိုတော့ तू ကအရင်နည်းတွေအရင်ရှင်နိုင်ငံကအရင်နည်းတွေနိုင်ငံကအဖွဲ့စည်းကအရင်နည်းတွေအကုန်လုံးလှိမ့်ပြီးဝင်လာတယ်လင်းဝင်လာပြီးတဲ့အခါမှာလူတွေလည်းအသိပညာတွေကပို့ပြီးတော့မြင်လာတာပေါ့ဗျမြင်လာတဲ့အခါမှာသူတို့တိုင်းပြည်ရဲ့ခေနောက်ကျနေမှုကြီးကိုလည်းသူတို့ပွားကနေသွားတွေ့ရလေတိုင်းပြည်ချင်းတွေကတော်တော်ကိုဆိုးနေတဲ့အချိန်တွေဖြစ်တာ哦အဲ့တော့အဲ့ဒီအချိန်မှာတရုတ်ပြည်ကွန်မြူနစ်ပါတီတွင်းမှာလည်းသူကဒီဟိုသမယိုးကျသမားများနဲ့ဒီပြုပြင်ပြောင်းလဲရေးသမားများတိုက်ပွဲတွေကပြင်းထန်နေတာလည်းဖြစ်တယ်အဲ့တော့သမယိုးကျသမားတွေဆိုတာကများသောအားဖြင့်တော့သူကသူ့ရဲ့အကျိုးစီးပွားကိုကာကွယ်ကြတာဖြစ်တာ哦အဲ့တော့တကားဖွင့် policy အပြည့်ရမယ် reform the mari ပေါ့ပြုပြင်ပြောင်းလဲရေးသဘာဝတွေနဲ့အဲ့လိုပဋိပက္ခအဖြစ်မှာဒီပြဿနာပေါ်တာပဲ
okay
အဲ့တော့ဒီပြဿနာပေါ်တဲ့အခါမှာအစိုးရဘက်မှာအစိုးရကိုယ်တိုင်ကလည်းဒီ ဟိုသူတို့ရဲ့အားနည်းချက်တွေသူတို့မြင်ပြီးပြင်မူလဲဟိုအပြန်အလှန်ဆွေးနွေးနေတော့မှာပဲကတိအစိုးရအပြောပေါ့အဲပျောကတွေဝင်လာတယ်ပျောကတွေဝင်လာတာဥပမာအားဖြင့် Tiananmen Square ကြီးကို America ကဟို Liberty ရုပ်ထုကြီးလိုဟာမျိုးတည်လာတာနောက်ဥက္ကရာမော်ရဲ့ရုပ်ပုံကြီးကိုဖျက်ဆီးပြတ်တာဒါမျိုးတွေပေါ့ဗျာအဲ့တော့ပြည်သူလူထုကလည်းပိတ်မထောက်ခံတော့ဘူးဖြစ်သွားတာမှာဖြိုခင်းခဲ့ရတာလွဲသွားတာပေါ့
ဟုတ်ကဲ့ဟိုနောက်နောက်တစ်ခုကလည်းဟိုမြန်မာနိုင်ငံနဲ့နည်းနည်းလေးအခြေအနေကွာခြားတယ်လို့ထင်ပါတယ်သူကဖြစ်တာဟိုဘေကျင်းမှာပဲဖြစ်တယ်ဆိုတော့ဟိုလူရန်စားတစ်ခုနောက်ဒေသတစ်ခုမှာအကန့်အသတ်နဲ့ဖြစ်တယ်လို့မျိုးဖြစ်နေတယ်လို့ထင်ပါတယ်မြန်မာနိုင်ငံအခြေအနေကြတော့နိုင်ငံလုံးအတိုင်းအတာလည်းပါလာကြတယ်လှုပ်ရှားမှုဆိုတော့လှုပ်ရှားမှုအတွင်တန်တန်လည်းနည်းနည်းတော့ကိုယ်နဲ့တူပါတယ်ဒေါက်တာလက်ကျော်စောခင်ဗျနောက်ဆီယမ်မဒီဆက်စောထောက်ပြသွားတဲ့တစ်ချက်နဲ့ပတ်သက်လို့မြန်မာနိုင်ငံဘက်မှာကြုံရရနဲ့ပတ်သက်လို့ကိုအောင်သူငင်းကိုကျွန်တော်ဆွေးနွေးစီခြင်းနဲ့ကျွန်တော်တခြားမပေါ့ဒီအာနာပိုင်းနေဘက်ကတော့ဒီလှူရှားမှုဟိုချိန်မုံလဲချိန်မုံနေတယ်ဟိုဒီချိန်ထဲမှာပဲသူတို့ပြောတာတော့ဒါတိုင်းပြည်တို့အကျိုးမရှိတဲ့လှူရှားမှုဒါစုပူမှုတွေဖြစ်နေလေသဘောထားတာဟိုအဲ့လိုဟာပုံကူရအခုချိန်ဒီလေဒီတိုင်းသဘောထားနေတော့မှာပဲဆိုတော့တချို့ပေါ်လေဒီလိုသူတို့ပြောတယ်လို့မျိုးတိုင်းပြည်ကိုဟိုမှာဖျော်ဖျက်ဖြစ်မှာဟိုထိခိုက်မှာပေါ့လေတည်ငြိမ်မှုတွေဟိုထိခိုက်လာမှာစိုးရိမ်စရာအကြောင်းရင်းတွေရောတကယ်ပဲရှိခဲ့သလားကိုအောင်သူငယ
်ဟုတ်ကဲ့ခင်ဗျာဟိုအခုချိန်မှာတော့ကျွန်တော်တို့ဒီအရင်ဗိုလ်ချုပ်ကြီးဟောင်းနေမဲ့လည်းပြန်ပြီးတော့ဟိုမိတ်ဆွေပြန်တွေ့တာပေါ့နော်တွေ့တဲ့ခါကျတော့သဘောမတူတဲ့ကိစ္စတွေအများကြီးရှိပါတယ်ဆိုတော့သူတို့ကတော့ဒါမင်းမဲစရာယူမြင်တဲ့ခါလည်းရှိရဲ့တိုက်ယူကြိုးကိုသွားနိုင်တယ်လို့ဟိုသုံးသပ်တာတွေလည်းရှိရဲ့ဆိုတော့ဒါမဲ့အဲ့ဒီချိန်တော့ကျွန်တော်တို့အမြင်မှာကျတော့ကျွန်တော်တို့ကဟိုကြောင်းလာဘောကလုံးဝနိုင်ငံကြီးလည်းကျင်းစင်းပြီးတော့ဟိုအဖြူရောင်ပေါ့နော်ဆိုတော့ဒီလိုသဘောနဲ့ပဲကျွန်တော်တို့မကျေနပ်မှုကိုဟိုအခြေခံစလုပ်ရှားကြတဲ့သဘောပါပဲဆိုတော့အဲ့တော့ဟိုမတူတဲ့အမြင်များတော့နှစ်ဖက်ရှိရဆိုတာလက်ခံပါတယ်ဆိုတော့ဒါပေမဲ့ကျွန်တော်အမြင်ကတော့ဟိုအခုချိန်မှာတော့ဒါနှစ်30လဲကြာခဲ့ပြီဆိုတဲ့အနေထားမှာတင်ကားကထုတ်ဖို့တယ်လို့ရဲဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့ကပြည်ပဒီကိုပြစ်ဖို့နေတာမဟုတ်တော့ဘဲနဲ့ဆိုတော့ဒီအခြေအနေပေါ်မှာကျွန်တော်တို့ဒီတဲ့အနာဂတ်ကိုပူကောင်းအောင်ဘယ်လိုသွားမလဲဆိုတာစဉ်းစားကြဖို့လည်းလိုတယ်ထင်ပါတယ်
ဟုတ်ကဲ့ကောင်းသူကြီးဆွေးနွေးရကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုစာရေးသားပေးဖို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါတယ်အရင်ဆုံးစာတစောင်ကတော့ကိုဝနာအိမ်ဆိုတဲ့ပုဂ္ဂိုလ်ပါသူကတော့စာတော်တော်လေးရှိပါတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
တရုတ်နိုင်ငံ TNMN အရေးခေနှစ်30ပြည့်နဲ့မြန်မာနိုင်ငံရဲ့1988ဒီမိုကရေစီအောင်ကြမှုနဲ့ပတ်သက်ပြီးတော့ဒီလှုပ်ရှားမှုတွေဟာသမိုင်းထဲမှာပဲမှတ်တမ်းထည့်ထားယုံလားနိုင်ငံရေးရည်စည်းကြောင်းအရွေးတစ်ခုများဖြစ်ခဲ့သလားဆိုတာကိုဆွေးနွေးကြပါတယ်အထူးသဖြင့်ကတော့မြန်မာနိုင်ငံရဲ့ရှစ်လေးလုံးအရေးတော်ပုံနဲ့ဆက်ဆက်ပြီးတော့ခေတ်ဆက်ဆက်ပါဝင်လှုပ်ရှားခဲ့တဲ့ကြောင်းသားလှုပ်ရှားမှုတွေဆန္ဒထုတ်ဖော်ပွဲတွေဟာသမိုင်းစာမျက်နှာပေါ်တွေမှာမကဘဲနဲ့ကျွန်တော်တို့ရဲ့နိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြောင်းလဲမှုအဆင့်တိုင်းကိုရိုက်ခတ်မှုရှိတယ်လို့မြင်မိပါတယ်ဒီ1988လှုပ်ရှားမှုဟာမြန်မာနိုင်ငံရဲ့ဒီလိုနည်းနဲ့မှမပြောရင်ကဘာကတိဖို့နှောင့်နှေးနိုင်တဲ့ပြည်တွင်းအခြေအနေကိုနိုင်ငံတကာကနေသိအောင်ပြသနိုင်ခဲ့တဲ့အတွက်နိုင်ငံတကာရဲ့ဖိအားပေးမှုတိုးတက်တိုးလာပြီးတော့စစ်အစိုးရကိုအထိတာစီခဲ့ပါတယ်။ပို့ပြီးတော့ရေးပါတာကတော့စစ်အစိုးရရဲ့ဖုံးဖိထားတဲ့လုပ်ရက်တွေကိုအသက်ပေါင်းများစွာစတင်ခံပြီးတော့ဖော်ထုတ်ခဲ့တာကြောင့်အဲ့ဒီမတိုင်ခင်အချိန်အထိကောင်းနေခဲ့တဲ့ဥနေဝင်းနဲ့အမေရိကဆက်ဆံရေးအချို့အကွေတစ်ခုဖြစ်သွားခဲ့တယ်လို့မြင်မိပါတယ်။စစ်အစိုးရရဲ့လုပ်ရက်တွေကိုဖြစ်ရတဲ့ခုချင်းစီထောက်ပြပြောဆိုရင်းတောင်ပေါ်လွင်ပြည်ပြင်းမှုမလွယ်ကူတဲ့အခြေအနေမှာဒီလိုမျိုးယဟန်ရှင်လူကျောင်းသားပြည်သူတွေရဲ့ဆွတ်လွတ်အနေနာခံလှုပ်ရှားမှုဟာစစ်အစိုးရရဲ့ပြည်တွင်းအုပ်ချုပ်မှုပုံစံနဲ့နိုင်ငံတကာပေါ်မှာတလွဲဝါဒဖြန့်ချီမှုကိုကောင်းကောင်းကြီးမိမောင်းထုတ်ပြနိုင်ခဲ့ပါတယ်။ဒါကြောင့်အခုလိုမျိုးကျောင်းသားလှုပ်ရှားမှုလူထုလှုပ်ရှားမှုရဲ့ခရက်ကိုရှော့ပေါ်ပြီးတော့မတွက်သင့်ဘူးဆိုတာတမိုင်းကတက်သေးပြပြီးသားဖြစ်ပါတယ်လို့ယုံကြည်ပါတယ်။1988ခုနှစ်နောက်ပိုင်းကနေစလို့နိုင်ငံတကာရဲ့စာမျက်နှာမှာစစ်အစိုးရအနေနဲ့အထင်အားလာခဲ့တယ်ဆိုတာကတော့စစ်အုပ်ချုပ်မှုရဲ့ရိုက်ခတ်မှုခံလိုက်ရတဲ့အကျိုးပြပြခဲ့ရတဲ့60ခုနှစ်မျိုးဆက်တဲ့လူငယ်တွေကိုကြည်ယုံနေသိနိုင်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့တရီရဲ့အတွေ့အခေါ်ပညာရေးရေးချိန်နိုင်ငံရေးရေးချိန်တွေဟာကုညီသူမဲ့နိုင်ငံတကာနဲ့ဆက်ဆံကွေးမဲ့ဖြည့်ဆည်းခံလိုက်ရလို့ပါပဲ။နောက်တစ်ခုကတော့2000ခုရွှေဝါရောင်ဒေါ်လာရေးပဲဖြစ်ပါတယ်။ခင်မီနီးပညာနဲ့သတင်းအချက်လက်အကူအညီနဲ့ဒီဒီဂျိတ်လှုပ်ရှားမှုကတော့စက္ကန့်နဲ့အမျှအွန်လိုင်းပေါ်ရောက်နေတဲ့အချက်ပါပြီးတော့ဒီဒီဂျိတ်ဟာအဓိက mainstream ဘာသာရေးဖြစ်တဲ့ဗုဒ္ဓဘာသာကိုစိတ်ဆိုးရအနေနဲ့စိတ်ခေါ်ရတဲ့အချက်လည်းဖြစ်နေပါတယ်ပြောင်းလဲလာတဲ့ဒီပညာရဲ့အထောက်အကူနဲ့ဒီဒီဂျိတ်ဟာပိုကြီးမားလာရင်စိတ်ဆိုးရအနေနဲ့စိတ်ရည်လည်ရင်နိုင်ငံရေးကနေထွက်ခွာသွားဖို့ခက်ပါတယ်ဒီဒီဂျိတ်မှာတော့ကမ္ဘာအတိုင်းဝိုင်းဟာ88ထပ်ပို့ပြီးအလွဲတကူဂရုစိုက်ပြီးသွားစေပါတယ်ဒါရီရဲ့အကျိုးဆက်ဟာအ ਨੇ စုံ1800ဖွဲ့စည်းပုံ နောက်2017မှာပြောင်းလဲလာတဲ့နိုင်ငံရေးရလဒ်တွေကိုတစုံတရာလွှမ်းမိုးခဲ့တယ်ဆိုတာယုံမှတန်တရားမရှိပါဘူး။ပြောင်းလဲမှုတွေဟာအခြေခံအကြောင်းရင်းတစ်ခုတည်းကြောင့်ဖြစ်ပေါ်လာတာမဟုတ်ပဲတဲ့အကြောင်းရင်းတွေပေါင်းစုံပြီးသားဖြစ်ပေါ်တာကြောင့်ဒီလိုလှုပ်ရှားမှုတိုင်းရဲ့အားကိုရှော့ပတ်တ်သင့်ဘူးလို့ပြောပြပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။နောက်ကျွန်တော်တို့ဒီမှာဆွနွေးနေတဲ့အချိန်မှာဒီ Facebook ကနေတိုက်ရိုက်ကျွန်တော်တို့မှတ်ချက်ပေးနေတာတချို့လဲတွေ့ပါတယ်။ Hutu ဆိုတဲ့ account ဖန်ရှင်ကသူကမြန်မာနိုင်ငံကအာဏာရှင်များကအဲကိုကျိုးပဲရှာတယ်ပြည်သူတွေဘာမှမလုပ်လို့ဆန္ဒပြကြတာပေါ့တဲ့ဆန္ဒပြရတာလဲအတိတ်ပဲတော့နည်းနည်းရှိခဲ့ပါတယ်ဆိုပြီးသူကမှတ်ချက်ပေးပါတယ်။ဆိုတော့ကျွန်တော်ဒီဆော့ဆော့ဆွနွေးသွားတဲ့ဒေါက်တာရှင်ရဲ့မှတ်ချက်နဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးဆွနွေးနေတာကတော့ဒီဆန္ဒပြလှုပ်ရှားမှုတွေရဲ့နောက်ဆက်တွဲအကျိုးဆက်တွေပေါ့နော်။ဆိုတော့ဒီလှုပ်ရှားမှုတွေကိုနှိမ်နှင်းခဲ့တဲ့ပုံမှာဒီနိုင်ငံတကာအသိုင်းအဝိုင်းကတော့ဟိုနှစ်နိုင်ငံစလုံးကိုဖိနှိပ်တဲ့အစိုးရတွေဆိုပြီးတော့အမြင်တွေရှိသွားပါတယ်။ဒီအမေရိကန်တို့ဘာလို့ဆိုရင်လဲပိတ်ဆို့တန်ခတ်တာမျိုးတွေတော့ရှိခဲ့ပါတယ်။ဆိုတော့ဟိုကိုအောင်သူငယ်အရင်ဆွနွေးပြပါလားခင်ဗျာ။ဒီလှုပ်ရှားမှုတွေကြောင့်နောက်ဆက်တွဲအနေနဲ့ပေါ့လေထင်သာမြင်သာအကျိုးဆက်တွေဖြစ်နေတော့ဘာတွေများရှိခဲ့တယ်လဲကိုအောင်သူငယ
်။ဟုတ်ကဲ့ဟိုကျွန်တော်တို့ပထမဦးဆုံးကဆန္ဒပြကြတာကကျွန်တော်တိုင်းပြည်ကတကားပိတ်ထားတဲ့အခါကျတော့တကားဖွင့်မှာဆိုပြီးတော့ဟိုဆန္ဒပြတာပေါ့နော်။ကျွန်တော်လွတ်လပ်ခွင့်တွေကျွန်တော်ဒီမိုကရေစီအခွင့်အရေးတွေလိုချင်တယ်လေ။ဆိုတော့ဒါပေမဲ့ဘာဖြစ်သွားလဲဆိုတဲ့အခါကျတော့အဲ့တော့အာဏာသိမ်းပြီးတဲ့အခါမှာဒီအနောက်နိုင်ငံတွေကလည်းစီးပွားရေးပိတ်ဆို့တယ်။ကျွန်တော်တို့လှုပ်ရှားတဲ့လူတွေကလည်းပြန်တောင်းတော့ပြောင်းမြင်ပြန်ဖြစ်သွားတယ်။ဒီနိုင်ငံကိုတကားပိတ်ပါဆေးဆူရမလို့တကားပိတ်ပါဆိုတဲ့ဟာမျိုးပြန်ဖြစ်သွားတာပေါ့နော်။ဆိုတော့ဒါကလည်းကျွန်တော်ချင်းတစ်ခါကဝန်းရဲစရာကောင်းလည်ချင်ပါတယ်။ဆိုတော့တရုတ်ပြည်မှာလည်းအလားတူပဲဒီခုနဒီအာမင်ကိစ္စတွေဖြစ်ပြီးတဲ့အခါဖိအားပေးပါတယ်။ဆိုတော့တရုတ်ပြည်ကတော့အင်အားကြီးနိုင်ငံဖြစ်တော့အများကြီးဟိုခံစားတာပေါ့နော်။ကျွန်တော်တို့ကတော့ဒီဖိတဲ့နိုင်ငံဖြစ်တဲ့အခါကျတော့ဒီပိတ်ဆို့မှုတွေကပူခံရတယ်။ဆိုတော့နောက်တစ်ခါကျတော့လည်းပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့လမ်းကြောင်းကတလွဲထွက်သွားတာပေါ့နော်။စေစုကကိုယ်တိုင်ကလည်းခုနပြောတဲ့ဟိုတိုင်းပြည်ဖွံ့ဖြိုးရေးတက်ဆိုင်သူ့ရဲ့ဟိုအာဏာတည်မြဲရေးခိုင်မြဲရေးပေါ့နော်။ဒီဘက်ကိုပူဆွားသလိုဖြစ်သွားပါတယ်။
โอเคကျေးဇူးပါဆီမဒေါ်လာကျော်စောအမြင်ရောခင်ဗျာကျွန်တော်ဒီလှူရှားမှုတွေကြောင့်ထင်သာမြင်သာပေါ့လေနောက်ဆက်တွဲအကျိုးဆက်တွေဖြစ်နေဘာတွေများတွေးမိလဲဆီမဟ
ုတ်အဲ့ဒီမိကုံးကိုမဖြေခင်အခုနဟိုကိုအောင်လွင်ဦးပြောသွားတဲ့ဟိုပီကင်းထရမင်းအရေးခင်းကပီကင်းမျိုးတွေမဲ့ဟိုဒေသကွက်ကွက်ကလေးမှာပဲဖြစ်တယ်ဆိုတာမဟုတ်ဘူးဗျတပီလောက်ဖြစ်တာတချို့နေရာတွေမှာလည်းတော်တော်များများဖြစ်တယ်ဒါပေမဲ့ပီကင်းလောက်မကြီးကျယ်တာ
ဟိုမြန်မာနိုင်ငံလောက်လို့တော့မဖြစ်တာပေါ့နော်
အဲဆာဟိုင်မှာလည်းဒီလိုပဲဖြစ်တယ
်။
ဆာဟိုင်ကဖြည့်ရှင်းတဲ့အခါမှာဒီပီကင်းလိုဟိုဘယ်လိုခေါ်မလဲအကျန်းဖက်မဖြည့်ရှင်းမဲနဲ့အဲចောင်းသားတွေနဲ့အုတ်ချုပ်တဲ့လူဒန်းစားနဲ့အပြန်အလှန်ဆွေးနွေးပြီးအပြန်အလှန်ဖြည့်ရှင်းပြီးပြည်ပြည်လဲလဲဖြစ်သွားတာ။ဒါကြောင့်မလို့ဆာဟိုင်ကအဲတုန်းကအုတ်ချုပ်နေတဲ့ကျန်းစစ်မင်းတို့ကျူးရုံကြီးတို့ကနောက်ပိုင်းမှာဘဟုကခေါ်ပြီးတာဝန်ပေးခြင်းခံရတာပဲ။နော်အဲ့တော့အဲ့ဒါတခုနောက်တစ်ခုကခုနခင်ဗျားပြောမေးတဲ့မိကုံးကိုကျွန်မဖြေရတယ်။အဲ့ဒါဖြူဖြူခွဲတဲ့ဆန့်ကျင်ခြင်းခံရတဲ့အစိုးရခြင်းရဲ့စေတနာမတူတာဗျအဲ့တော့ခုနင်းကတော့ကျမတို့ဗမာအစိုးရကတော့တိတဲ့အတိုင်းပဲစစ်အစိုးရရဲရဲဆက်ဆက်နောက်မလုံနိုင်အောင်ကိုဟိုချပလိုက်တာပြီးတော့ပိုပြီးဆိုးတာကဒီចောင်းသားတွေကိုတခါတည်း क्वे ပြသွားအောင်အဲအနာဂတ်ကြီးတစ်ခုလုံးပြတ်သွားအောင်လုပ်ပလိုက်တာတိယုတ်ကတော့ तू ဟိုသူ့ရဲ့သူမှားတဲ့ဟာတွေကိုလည်း तू ကသိရပြင်းတယ်အဓိကတိယုတ်ကွန်မြူနစ်ပါတီဒီတိယုတ်အစိုးရရဲ့အားကောင်းချက်က तू ကသူမှားပြီဆိုရင် तू ပြင်းတာပဲအဲ့တော့ဒီចောင်းသားတွေတချို့ကတကယ်ကိုစေနာမှန်နဲ့ထောက်ပြတယ်ဆိုတာ तू လက်ခံတယ်ဒါကြောင့်မလို့တချို့ចောင်းသားတွေထောက်ပြတဲ့အချက်တွေပါနေနဲ့အကုန်လုံးတဖြည်းဖြည်းအဲ့တော့ကဒီ89လို့ပါလို့ဆိုတာရင်းကျေးမှုတော်လှန်ရေးပြီးခါစားဖြစ်တော့တိယုတ်ပြည်မှာကစီးပွားရေးကလည်းအရန်ကြတယ်ဒီတရားဥပဒေအရဒီအကုန်လုံးသိပ်ပြီးရှုပ်ထွေးပြီးဖြစ်နေတဲ့အချိန်စီးပွားရေးကိုမနှဲပြန်တက်အောင်လုပ်နေရတဲ့အချိန်ဖြစ်တော့သူတို့ကဒီဟာတွေကစနစ်မကျဘူးပေါ့အဲ့တော့ပြည်သူလူထုပို့ပြီးတော့ခင်းပြုတ်အောင်အဲရှင်းရှင်းပြောရရင်များတရုတ်ကွန်မြူနစ်ပါတီသူတရားဝင်သူအုပ်ချုပ်နေတာကိုပြည်သူလူထုလက်ခံလာအောင်သူကပြည်သူလူထုကြိုက်တဲ့လမ်းစဉ်တွေကိုသူကတဖြည်းဖြည်းချတယ်ပြည်သူအထူးသဖြင့်ပြည်သူလူထုနေထိုင်မှုဘဝကောင်းလာစေရေးပညာရေးမှာလည်းတတ်နိုင်သမျှဒန်းတူဖြည်းကျမရေးဘာရေးအဲ့လိုဟာမျိုးတွေပေါ့ပြည်သူတွေကဒီဒန်းတူညီမျှတယ်ဆိုတာခံရမှသူကစိတ်အေးချမ်းသာတာကိုအဲ့တော့နေရေးဆိုင်ရေးစားရေးတောင်ရေးအစားပဲဆုံးကသူကဖွင့်ပြတုတ်တဲ့ရေကိုတဖြည်းဖြည်းတဖြည်းဖြည်းလှုပ်လာတဲ့အခါမှာသူကပုံငင်လာတာပေါ့ပိုပြီးတကားခွန်းနည်းပြူသွားတာပေါ့ပိုပြီးတော့တကားဝင် policy ကိုလည်းသူကခိုင်ခိုင်မာမာလှုပ်လိုက်နိုင်တယ်အဲ့ဒီကနေရလာတဲ့အကူအညီတွေအားလုံးကိုလည်းသူကပြည်သူလူထုအကျိုးပေါ်မှာသူကပုံပြီးတော့သုံးလိုက်နိုင်တယ်ဒါကြောင့်မလို့တရုတ်ကအဲဒီခွန်းနည်းကဗာလဲဒီ Tiamme, Ye King, Belite, Honinga, Deo Suya, to a Bubian Piang level, to a Bobby Totola Lopu Pietuare. Bamapia, Shililu, a Ye King Ale, Jamaro Tao, Songshong Nelu, the Kama Matemo, Daha, Bamapi Dulu, Kunahu Sama Padalo, the PV, the Semi, the Sen, oh, the Sayana Shins, the net, Type Ye, Type Wari, the Line, the PV, Meow, Mim Begade, Gisabe. ခင်ဗျရှစ်လေးလုံးကြောင့်မဆလာကြီးပြွေးသွားတာပေးလာမှာမဟုတ်ကြ။အဲ့ဒါကြောင့်မလို့ခုနောက်တစ်ခါဟိုစာထဲမှာလည်းနှစ်ထောင်ခုလန်ကားအရေးချင်းကြီးอ่ะဒါရေဝေကုန်းနာမယ်ဒါအဆုံးဖြတ်ပေးလိုက်တာပဲစစ်တပ်ကလည်းသူ့အနေနဲ့ကဒီတိုင်းဆက်တတ်သွားလို့မဖြစ်ဘူးဆိုတာဆုံးဖြတ်ချက်ကြသွားတယ်လို့ပဲပြည်သူလူထုကလည်းငါတို့ဘတော်မှငုံမခံတော့ဘူးဆိုရယ်ဆုံးဖြတ်ချက်ကြသွားတာ။ ဒါကြောင့်မလို့2008ပြည်ပြောင်းလဲရေးပေါ်လစီပို့မှုအောင်မြင်မှုအတွက်တွန်းအားပေးသလိုဗမာပြည်အတွက်လည်းဒီစစ်တပ်အနေနဲ့နောက်ဆုတ်ပေါင်းအများကြီးတွန်းအားပေးခဲ့တာဖြစ်တယ်။
Okay, ကျွန်တော်တို့စာပေးပို့ပြီးဆွေးနွေးထားတဲ့နောက်စာတစ်စောင်လည်းရှင်းနေပါသေးတယ်မတ်ထွေးဆိုတဲ့အခေါက်မတ်ခွန်ညိုဖတ်ပြပြီးပါမယ်။ဟုတ်ကဲ့ရှင့်။
မြန်မာတရုတ်အောင်ကြွားလှုပ်ရှားမှုနှစ်ခုစလုံးအချီးနှီးဖြစ်သွားတယ်လို့မယူဆပါ။ဘာကြောင့်လဲဆိုတော့တက်ရောက်မှုတိုင်းဒီရင်းနှီးညီမြသောတံပြန်တက်ရောက်မှုတစ်ခုစီရှိသည်ဆိုတဲ့ Newton ရဲ့နိယာမနဲ့မြတ်ဖရာရဲ့တရားတော်မှာလဲကံနဲ့ကံတို့ရဲ့အကြောင်းကျိုးဆက်ဆက်မှုတုံ့ပြန်မှုရလက်ရှိခြင်းတရားကိုအတိအလင်းဖော်ပြထားပြီးဖြစ်လို့တစ်ဖက်ကပြည်သူအပေါ်မတရားပြုလုပ်ထားတဲ့အာဏာပိုင်တို့ရဲ့စိုးကျိုးနဲ့အများကျိုးအတွက်ကိုကျိုးစွန်အနစ်နာခံကြောင်းသားပြည်သူတို့ရဲ့စေတနာမှန်ရလက်အားလုံးတို့ဟာ အကြောင်းတရားများပြီးပြည့်စုံတဲ့တနေ့အနှင်းနဲ့အမြန်ကြဆုံးမှုနဲ့အောင်မြင်မှုနှစ်ခုစလုံးတို့ရဲ့ရလက်များအထင်ရှားဖြစ်ပေါ်လာမယ်ဆိုတာအခိုင်အမာယုံကြည်ပါတယ်။ဒါကြောင့်မြမရှစ်လေးလုံးအောင်ကြွလှုပ်ရှားမှုရောတခြားမြည်သည့်လှုပ်ရှားမှုမဆိုအချီးနှီးဖြစ်ပြီးပျောက်ပြက်သွားတယ်ဆိုတာမရှိပါလို့យေတာထားပါတယ်ရှင်။ဟုတ်ကဲ့ကျေးဇူးပါ။နောက်ထပ်စာတစ်စောင်လည်းရှင်းနေပါသေးတယ်ကျွန်တော်အ
ုင်းတွေဘက်ကနေနေပုံချင်းတွေပါတူညီနေပေမဲ့မြန်မာနိုင်ငံမှာမဆလာတပါတီအစိအနာရှင်စနစ်နဲ့နာဝတနာအဖဆေအနာရှင်အစိုးရတွေကိုဖြိုချနိုင်ခဲ့ပေမဲ့တရုတ်ပြည်မှာတော့ကွန်မြူနစ်ပါတီကိုမဖြိုလဲနိုင်ခဲ့ကြပါဘူးလက်ရှိအုပ်ချုပ်ရေးအာဏာအပြည့်အဝမရရှိသည့်တိုင်ပြည်သူအစိုးရတရက်ကိုရွေးချယ်တင်မြှောက်နိုင်ခဲ့ခြင်းဒီမိုကရေစီခီးကျန်းကိုရှောက်လန်းနိုင်ခဲ့ခြင်းနဲ့အမေစုနဲ့တကွထင်ရှားတက်ကြွတဲ့ဒီမိုကရေစီခေါင်းဆောင်ကောင်းတွေထွက်ပေါ်လာတဲ့အတွက်အချီးနှီးမဖြစ်ခဲ့ဘူးလို့ယုံကြည်မိပါတယ်အထူးသဖြင့်ပြည်သူတွေယုံကြည်အားကိုးရတဲ့ NLD ပါတီကြီးပေါ်ထွက်လာသလိုပြည်သူတွေရဲ့နိုင်ငံရေးမျက်စိပုံမူပွင့်လာပြီးဆရာနာရှင်တွေရဲ့ဝါဒဖြန့်လက်ပတ်မှုမျိုးစုံကိုရှောင်ခွင်းလာနိုင်ကြပါတယ်နောက်ပြည်မြန်မာဒီမိုကရေစီရေးလှုပ်ရှားမှုတွေအပေါ်ကုလအပါဝင်နိုင်ငံကအတိုင်းဝိုင်းနဲ့သတင်းမီဒီယာတွေကစစ်ကောင်းဆောင်တွေအပေါ်အဆက်မပြတ်ဖိအားပေးနိုင်ထုတ်လွှင့်ပေးနိုင်ကြတဲ့အတွက်ပြည်သူတွေရဲ့ပူးပေါင်းပါဝင်လိုတဲ့စိတ်ဓာတ်တွေမြင့်တက်လာခဲ့တာကြောင့်အမျိုးသားရေးလှုပ်ရှားမှုအသွင်ပြောင်းလဲသွားခဲ့ပြီးတော့ဒီမိုကရေစီစနစ်ကိုပုံဖော်နိုင်ခဲ့တာဟာကျောင်းသားလှုပ်ရှားမှုတွေရဲ့နှောင်းအားတွေပဲလို့ယူဆမိပါတယ်ဒါပေမဲ့ကုလသမဂ္ဂအပါဝင်နိုင်ငံကအတိုင်းဝိုင်းကမြန်မာစစ်ကောင်းဆောင်တွေကိုအရေးယူတဲ့ပုံစံမျိုးတက်ကြွလှုပ်ရှားသူတွေကိုကူညီတဲ့ပုံစံမျိုးတရုတ်ဆိုးရရဲ့တက်ကြွလှုပ်ရှားသူတွေကိုလုံးလုံးမရတာကတော့တရုတ်ကအင်အားကြီးနိုင်ငံဖြစ်နေုံမကဗီဒီယိုအာဏာကိုပိုင်ဆိုင်ထားတဲ့အပြင်တကမ္ဘာလုံးကတရုတ်နဲ့စီးပွားရေးနိုင်ငံရေးစည်ရေးစသဖြင့်ကဏ္ဍပေါင်းစုံမှာပူးပေါင်းဆောင်ရွက်မှုတွေရပ်တန့်လို့မရနိုင်တဲ့အာသာချက်တွေကြောင့်လို့ပဲယူဆမိပါတယ်
ဟုတ်ကဲ့ဒီမောင်တသနာရဲ့အမြင်ကတော့စောစောကောသူငယ်ထောက်ပြတဲ့အချက်နဲ့လည်းနည်းနည်းဆင်ပါတယ်။နောက်စာတစာကတော့ဒီတကုံမျိုးသစ်ကဦးလာထွန်းရဲ့စာပါမဆုံမုံမဲ့ဖတ်ပြပြပါဦးခင်ဗျာ
။ TNB ရေပြည်ရဲ့ရေခေကရှစ်လေးလုံးနောက်တနစ်ဒီပါမှာဖြစ်ပွားခဲ့တာဖြစ်ပြီးတော့တတိုင်းတပြည်လုံးလှဲနေလေအောင်ပြင်းဆောင်မကြံပြည်သူတွေပါဝေခဲ့တဲ့ရှစ်လေးလုံးမှာတော့ကြောက်သားပြည်သူရဟတ်ရှင်လူထောက်တဲ့ချီပြီးတော့တည်ဆုံခဲ့ရပါတယ်။အလဲတဲ့ကြောက်သားကလေးလေးတွေပါတည်ဆုံခဲ့တာပါ။ TNB ရေပြည်ရဲ့ရေခေနဲ့ရှီလီလိုအုံကြွားမှုနှစ်ခုစလုံးဟာအဟောတိကံဖြစ်အပြားရှုခဲ့ရပေမဲ့မြန်မာမှာတော့ဖွဲ့စည်းပုံပြောင်းသွားတယ်ရွေးကောက်ပွဲတွေပေါ်လာတယ်အရက်သားဆိုရဆိုပြီးပေါ်လာတယ်ဆိုတာတွေကတိုးတက်ပြီးတော့ကြီးမားတဲ့ပြောင်းလဲမှုလို့ပြောချင်လဲပြောလို့ရပါတယ်ဒါပေမဲ့လို့အခု32နှစ်ကြာလာပြီးတော့လက်တွေရလက်တွေကိုကြည့်မယ်ဆိုရင်တော့အဓိကအရေးခံနိုင်ငံရေးပြဿနာဖြစ်တဲ့ဆရာနာရှင်စနစ် အခြေခံအရေးပြစ်တွေကိုဖြေရှင်းဖယ်ရှားနိုင်ရေလုံးဝမရှိတာတော့တွေ့ရပါပြီ26နှစ်ကြာဆင်အာနာရှင်စနစ်ကိုစန့်ကျင်အောင်ကြွဆန္ဒပြအရေးခေတ်ဟာကျောင်းသားတွေအဓိကဥဆောင်ခဲ့ပေမဲ့လို့လိုအပ်ချက်ဖြစ်တဲ့နိုင်ငံရေးဥဆောင်မှုပေးနိုင်တဲ့နိုင်ငံရေးပါတီမရှိတော့တယ်လို့ထင်ရှားတဲ့နိုင်ငံရေးသမားတွေဟာလည်းစီလုံးကြီးကျစွာနဲ့ခေါင်းဆောင်မှုမပေးနိုင်တာကိုဝမ်းတဲ့စရာတွေ့ခဲ့ရပါတယ်အသေးပြောက်ကြီးမှပြီးတော့လှဲနေလှေအောင်မြင်းဆောင်ပကြံပြည်သူအားလုံးပါဝင်တဲ့အရေးတော်ပုံကြီးကလူငယ်လူလက်ခေါင်းဆောင်တစ်တီမွေးထုတ်ပေးနိုင်ခြင်းမရှိတယ်လို့ဒီလှုပ်ရှားမှုကြီးကြောင့်ပေါ်ပေါက်လာတဲ့အမျိုးသားကောင်စီ NCGUB NCUB အဝေးရောက်အစိုးရနဲ့ကျောင်းသားတပ်မတော် ABSDF စားတဲ့အဖွဲ့အစည်းတွေကွဲပြောက်သွားတယ်လို့ခေါင်းဆောင်တွေဟာလည်းထင်ရှားပေါ်ထွက်လာခြင်းပဲရှိတော့တာပါနိုင်ငံရေးလှုပ်တကြွလှုပ်ရှားတဲ့နိုင်ငံရေးသမားတွေထက်ပညာရှင်လူလူကျွမ်းကျေသူလူလူသုံးသက်သူတွေများလာတာကိုလည်းတွေ့ရတာပါကျွန်တော်သက်88နှစ်ပါကျွန်တော်ဘဝနဲ့အမျှကြုံတွေ့ဖြတ်သန်းမှုအရာကတော့အ ਨੇ စုံရိမ့်ရဲရေးဆိုတာကိုတော့မြင်တွေ့ရမယ်မထင်ပါဘူးဗျာဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ဦးလာထွန်းစာတော့ဒီပေးဆက်ရတဲ့လောက်ဒီရလမမြင်ရတဲ့ပေါ်မှာသူကစိတ်ပြည့်နေပုံရပါတယ်။ဆိုတော့ကိုအောင်သူကြီးကျွန်တော်တို့အခုဆိုနှစ် 30 လဲရှိလာပြီပေါ့နော်ဒီလိုဟိုလှုပ်ရှားမှုမှာဟိုတကယ်တမ်းကျတော့အဲ့ဒီတုန်းကမျောလင်းထားတော့ဖြစ်မလာဘူးဆိုတော့သိကြပါတယ်။ဆိုတော့ဒီလိုလူတို့အောင်ကြွားမှုမျိုးတွေကဒီတရုတ်နိုင်ငံမှာပဲဖြစ်ဖြစ်မြန်မာနိုင်ငံမှာပဲဖြစ်ဖြစ်ပေါ့လေဟိုလက်တွေ့အခြေအနေတွေကအလုပ်ဖြစ်တဲ့လှုပ်ရှားမှုတွေလို့များယူဆတာတကယ်လို့များပေါ့လေနောက်တစ်ချိန်မှာဒီလိုမျိုးသာကြုံရမယ်ဟိုဆိုလို့ရှိရင်ဘယ်လိုမျိုးလှုပ်တင်နေဆိုတဲ့အတွေးမျိုးကိုအောင်သူကြီးပေါ်မိလဲ
။ဟုတ်ကဲ့ဟိုကျွန်တော်ကတော့မြင်တာပေါ့နော်ဆိုဒီတိုင်းဒီမှာအခက်အခဲအကျက်တွေကြီးတွေကြုံလာရင်တော့လူလူအောင်ကြောင်းမှုတွေတော့မလွှဲမလျှောက်သာဖြစ်လာတတ်တာမျိုးရှိမယ်လို့ထင်ပါတယ်။ဆိုတော့ဒါပေမဲ့ကျွန်တော်သင်္ကန်းစာထုတ်ချင်တဲ့တစ်ချက်ကတော့တရုတ်နိုင်ငံမှာကျတော့ဒီခေါင်းဆောင်မှုကဟိုအရေးကြီးတယ်လို့ကျွန်တော်သုံးသပ်တယ်။သူတို့ကကျတော့ဒီလောက်အကျက်တွေတွေဖြစ်နေတဲ့ကြားထဲမှာတို့နောက်ပြန်ဆုတ်သွားမယ်ဆိုပြီးတော့ဒီလိုမစင်စားဘူးပေါ့နော်။အဲ့တော့တရုတ်ခေါင်းဆောင်မှုကသူကကဲဒီလောက်အကျက်တွေရတော့ပြုရင်ပြောင်းလဲမှုကိုတတိရှိရှိတိုးလို့ရမယ်ဆိုတော့မျိုးစင်စားပါတယ်။အဲ့တော့ဘာဖြစ်လာလဲဆိုတော့92မှာသူတို့ socialist ဈေးကွက်ကြီးပွားရေးစနစ်ဆိုတာမျိုးကြီးချတယ်ပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဒီခုကျင်းတောင်းဝန်ချားပေါင်းဒီအုပ်ချုပ်ရေးကာလတွေပေါ့ဆိုတော့ဒီကာလတွေမှာဆိုရင်တရုတ်တိုင်းပြည်ရဲ့စီးပွားရေးက9,500ခန့်လုံးစသဖြင့်20ဆက်တိုက်တက်လာတယ်ပြီးတဲ့အခါကျတော့အခုကာလပေါ့နော်ဆိုတော့တရုတ်ကိုယ်တိုင်ကဒါတရုတ်နိုင်ငံရဲ့တရုတ်ပုံစံဖွံ့ဖြိုးမှုဆိုတဲ့ဟာမျိုးအဟိုအတိမပြွာလာအောင်မျိုးဖြစ်လာတဲ့အာမျိုးပေါ့ဒါမျိုးတွေသွားပါတယ်အဲ့တော့ကျွန်တော်တို့ဒီမှာကျတော့ဖြစ်ရတာကတခါတလေမှာအကျက်တဲကြုံသွားရင်ကိုကနောက်ပြန်ဆုတ်တယ်ကိုရဲ့လုံယုံပဲထင်တဲ့ဒီချက်စီယိုကာပြီးတော့နောက်မှာပဲပြန်နေတဲ့အနေထားမျိုးပေါ့နော်ဆိုတော့ကျွန်တော်တို့ရှစ်လေးလုံးနဲ့မဟုတ်ပါဘူးဒီဘက်မှာရခိုင်ကိစ္စတွေကျွန်တော်တို့ဒီအခုရိုဟင်ဂျာကိစ္စတွေကြုံတဲ့အခါမှာကျွန်တော်တို့ကတကားပြန်ပိတ်ပြီးတော့ကိုရဲ့ဟိုလုံယုံတာနေရာလေးမှာပဲပြန်နေမယ်ဆိုရင်တော့ဆိုတော့ကျွန်တော်ထင်တယ်အလုံးမဖြစ်ဘူးထင်တယ်ပို့ပြီးတော့ဒီချက်တိုးပြီးတော့ပြည်ရင်တောင်းလဲမှုတွေလုပ်ဖို့ကတော့အဲ့လိုပဲလူတယ်လို့ကျွန်တော်သင်္ကန်းစာထုတ်ပြီးပါတယ
်ဟုတ်ကဲ့ခေါင်းသူညင်းဆွေးနွေးရကျေးဇူးပါဆိုတော့စင်မဒေါ်လာကျော်စောခင်ဗျာကျွန်တော်တို့အခြေအနေတွေကတော့ဒီတရုတ်နဲ့မြန်မာနိုင်ငံကဒီလှုပ်ရှားမှုတွေမှာဟိုတူညီတာတွေရောမတူတာတွေရောရှိတာပေါ့လေဒါမှမဟုတ်ဒီလိုဖြစ်ခဲ့တဲ့ဖြစ်ရနှစ်ခုစလုံးအပေါ်မှာဒီတက်ကြွလှုပ်ရှားသူတွေဘက်ကပဲဖြစ်ဖြစ်အာဏာပိုင်တွေဘက်ကပဲဖြစ်ဖြစ်ပေါ့လေအထူးကသင်္ကန်းစာထုတ်စရာဘာတွေများရှိမယ်လို့စင်မယူဆလဲခင်ဗျာ
တကယ်တော့ဟိုခုနဟိုဆရာဦးအောင်သူကြီးပြောတဲ့တရုတ်လက္ခဏာဆောင်နဲ့တရုတ်ကဖွံ့ဖြိုးတိုးတက်ရေးပေါ့ဗျာအဲ့တော့တရုတ်ကဖွံ့ဖြိုးတိုးတက်ရေးကအဓိကကတော့အခုတရုတ်အစိုးရကလှုပ်ဆောင်နေတဲ့ဒီတကားဖွင့် policy ပေါ့အဲ့တော့ဒါဟာအရင်းရှင်စနစ်နဲ့ဘာမှတိုက်ကွာလာတာမဟုတ်ဘူးဒါကြောင့်မလို့တို့တချို့အဲ့တရုတ်ကွန်မြူနစ်ပါတီကခေါင်းဆောင်တွေကိုအဲတရင်တော့ဒီကမေးတယ်အခုသူတို့လုံနေတဲ့ဒီဥမာစီးပွားရေးနော်ဟိုဆိုရှယ်လစ်စီးပွားရေးဈေးကွက်စီးပွားရေးဘာညာပေါ့အဲ့ဒီဟာတွေကအရင်ရှင်စနစ်ကလုပ်တဲ့ဈေးကွက်စီးပွားရေးတွေနဲ့ပါကွာလဲလို့မေးတယ်မေးတဲ့အခါမှာအဲ့ဘာနာရေးဝန်ကြီးကဖြေသွားတာရှိတယ်ဘာမှမကွာပါဘူးတဲ့အတူတူပါပဲတဲ့တခုပဲကွာတယ်တဲ့အဲ့ဒါပါလဲဆိုတော့တရုတ်အစိုးရကိုလိုင်းညွန်ပေးနေတာတရုတ်ကွန်မြူနစ်ပါတီမလို့တရုတ်ကွန်မြူနစ်ပါတီမှာအဓိကအပြင်သူတို့လိုက်နာနေတဲ့လမ်းစဉ်နှစ်ခုရှိတယ်တခုကဥက္ကဋ္ဌမော်ချပေးခဲ့တဲ့ပြည်သူလူထုအကျိုးဆောင်ကြဆိုတာနော်ပြည်သူအကျိုးဆောင်ကြဒုတိယကဆိုလို့ရှင်ခစ်စနစ်နဲ့ကိုက်ညီတဲ့လမ်းတွေကိုတီထွင်ဖန်တီးမှုရှိစွာနဲ့ဖန်တီးဖို့ပဲအဲ့လမ်းနှစ်လမ်းနဲ့ပဲကျွန်တော်တို့ဆက်လက်ချီတက်နေတာလို့ပြောရတယ်အဲ့ ero adika jamaru beka bamaapi beka techwa dunia beka bahateng ansa yutan le suro jamaru pidu luru aju siwa wo koza hapiure asoyare yachi yu adika tam eri etwe nilan bang som tonga mabe adika garo di se anashin sene ku jamaru wa mapie pie ang pie amabia se anashin sene ku kawe pitare na tongshe pwezi bong yu le pie ama elo elo pie de kama jamaru beka di ဆက်လက်ပြီးလှုပ်ဆောင်ကြမယ်သူပြင်လူငယ်တွေចောင်းသားတွေအခုနပြောသလိုပဲနိုင်ငံမှာအကြတဲ့ဖြစ်လာရင်ဒီလူငယ်တွေចောင်းသားတွေထွက်လာမှာပဲအဲ့တော့သိရမှာကအဓိကအားဖြင့်တတ်နိုင်သမျှတပေါင်းစုကိုကျေကျေမြတ်မြတ်ဖြန့်ဖို့เนาะတတ်နိုင်သမျှပြည်သူလူထုကပါလာမှာဖြစ်မှာနောက်တစ်ခုကကိုကအမြင်ရှိရှိကြည့်ရမယ်ဟိုဒီလှုပ်ရှားမှုတွေထဲမှာအဖြတ်သမားဆိုတာအနေနဲ့အများပါလာမှာပဲအဲ့ဒါကြောင့်မလ မိုကရေစီစနစ်ရဖို့အတွက်ဆက်လက်ပြီးနှီးလန်းပေါင်းစုံနဲ့တွားရအောင်ပါအဲ့ဒီအတွက်ကျမတို့ကဗက်ပေါင်းစုံကအရေးချင်းနေမြင့်မှုအတွေးခေါ်ရေးမြင့်မှုအမြင်နေရှင်းမှုအဲ့ဒါတွေဆက်လက်လုပ်ဖို့လိုပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြီးတဲ့ဒေါက်တာလာကျော်စောဦးအောင်စုရေးမှတ်ချက်တွေရေးသားပေးဖို့တွေနဲ့ဒေါက်တာရှင်နေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ